မြောက်ကိုရီးယားရဲ့တိုက်ချင်းပစ်တက်ထင်းဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်ကိုဟန့်တာဖို့မြောက်ကိုရီးယားနိုင်ငံကိုသတိပေးတဲ့အနေနဲ့အမေရိကန်ကတတိယမြောက်လေယာဉ်တင်စစ်သမောဒဇင်းအပါဝင်စစ်သမောအုပ်စုတစ်စုကိုပစိဖိတ်နောက်ဖက်ခြံဒေသကိုဆင်းလို့လိုက်ပါတယ်။ကမ္ဘာအကြီးဆုံးစစ်သမောတွေထဲကတစ်ခုဖြစ်တဲ့ USS Nimitz လေယာဉ်တင်သမောဟာ USS Carthage နဲ့ USS Ronald Reagan တို့နဲ့အတူပစိဖိတ်သမုဒ္ဒရာနောက်ဖက်ခြံမှာပူးပေါင်းဒီကင်းလှည့်မှာဖြစ်တယ်လို့သတင်းရင်းမြစ်နှစ်ခုကဗျူရီကိုပြောပါတယ်။အမေရိကန်စစ်တပ်ကဒေသတစ်ခုတည်းကိုအခုလိုမျိုးလေယာဉ်တင်စစ်သမော၃ဇင်းတပြိုင်တည်းဆစ်လွတ်တဲ့မျိုးဟာအတော့ကိုကျွန်တော်ကြုံနေတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့မြောက်ကိုရီးယားရဲ့ဒီနျူကလ িয়ার နဲ့ဒုံးကျည်ချိန်ဆမှုအန္တရာယ်တိုးလာနေတာကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တော်တော်ကြီးမားတဲ့လုံခြုံရေးစိန်ခေါ်မှုတရအဖြစ်ရှုမြင်နေကြပါတယ်။အီတလီနိုင်ငံဆစ်စလီကျွန်းမှာကျင်းပနေတဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ဆွေးနွေးပွဲမတိုင်ခင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူရှုနေခြင်းသမ္မတဆန်ပြောကြားခဲ့တာမှာတော့ဒီ7ကောင်းဆောင်နေအနေနဲ့မြောက်ကိုရီးယားကိစ္စကိုရဲ့တက်တက်လီပီစနစ်နိုင်ပွဲရှိတယ်လို့ဆိုပါတယ်။မြောက်ကိုရီးယားဘက်ဒီပက်ထင်းဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနောက်ထပ်မလုပ်နိုင်အောင်လို့တားဆီးတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံပေါ်မှာတံခါးပိတ်ဆို့မှုတွေတိုးမြှင့်သွားဖို့အမေရိကန်နဲ့ဂျပန်နိုင်ငံခေါင်းဆောင်နှစ်ဦးကသဘောတူခဲ့တယ်လို့တောက်ချက်တွေကထုတ်ပြန်တဲ့အင်ဂျီရောရဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်ခင်ဗျ။